ဲ့ဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီလက်ရှိအာဏာရပါတီပေါ့နော်ဘဟုစီးပွားရေးကော်မတီအဖွဲ့ဝင်တစ်ဦးဖြစ်ပါတယ်ဆရာမြန်မာနိုင်ငံမှာဒီနေဆက်ကုံကြွေးရင်းနဲ့ပတ်သက်ပြီးတော့အဓိကလုံလီးကင်ကြီးတွေဟိုအဝေးပန်းနေခံရတာတွေရှိပါတယ်ဆရာဒီနေဆက်ကုံကြွေးရင်းနဲ့ပတ်သက်ပြီးတော့ဟိုပထမဆုံးပေါ့နော်တွေ့နေရတဲ့အခက်အခဲလေးတွေအရင်ပြောပြပေးပ
ါကျွန်တော်တို့အမျိုးသားဒီအဖွဲ့ချုပ်ကပြည်သူရွေးချယ်တင်ပြောင်းလိုက်လို့တာဝန်ယူရတဲ့အဆိုကကျွန်တော်တို့ခေါင်းဆောင်ကအာဏာလို့ပြောတယ်အာဏာပြောရမဖြစ်ပါဘူးတာဝန်ယူတဲ့အကာလမှာနေဇတိတားရေဘုံမျိုးတုတ်တက်ဖို့အဲနေဇတိတားရေဘုံမျိုးတုတ်တက်ဖို့အဓိကအရင်းမှာနေဇတ်ကုံတော်ကြီးတွေကောင်းမွန်လာအောင်အဲနေဇတ်ကုံတော်ကြီးကောင်းမွန်လာအောင်လို့ကအဓိကစီးပွားရေးမူဝါဒတွေပဲကြံရောက်ပါတယ်ဟိုကစီးပွားရေးမူဝါဒမူဝါဒတွေအကောင့်ထဲပေါ်တဲ့စီးပွားကူတန်းဝန်ကြီးဌာနစီမံခန္ဓာဝန်ကြီးဌာနအကောက်ခွန်ဦးစီးဌာနဟိုကတိုင်ပူဆောင်ရေးဝန်ကြီးဌာနရှိတဲ့ကုန်းတန်းပူဆောင်ရေးမိရထားကားရေလန်းစတယ်ရောနောက်ဆုံးလည်းနေဇတိတော်ဝန်ကြီးဌာနဖြစ်တဲ့ဒီအုပ်ချုပ်ရေးအဖွဲ့တွေနောက်ဆုံးကတော့ပြည်ရဲကြီးဝန်ကြီးဌာနရှိတဲ့အထူးဒီအုပ်ချုပ်ဝန်ကြီးဌာနဆိုတဲ့ဒီဌာနတွေကပေါင်းကူပြီးတော့စုပေါင်းပြီးတော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပြရမယ်အဲ့တော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဟိုလုပ်ပြတဲ့ခါမှာနေဇတိတော်တွေဘာလို့ဘာတွေဖြစ်လဲတရားဝင်လုပ်ငန်းပုံများနေတယ်ပြည်ပတည်တွင်းလာပစ္စည်းတွေတရားဝင်လာတဲ့တရားဝင်တာကိုတွက်မယ်ဆိုတရားဝင်ရပုံများတယ်ဘာဖြစ်လဲဆိုတော့တရားဝင်လုပ်တဲ့အလုပ်တွေတရားဝင်လုပ်တဲ့အလုပ်တဲ့ကုန်ကြစိတ်တွေပုံများနေတယ်လို့သူရှိရတယ်။အဲဒါကြောင့်လို့တရားဝင်လုပ်ပြီးဆိုနံပါတ်1ကိုပြီးထောင်းမယ်။စင်ညာထားတယ်ပထမတော့အခုတော့ individual လုပ်ငန်းနိုင်စင်တွေစပြပြီ2012ကတခါကုန်ပြီးထောင်းဖို့ဆိုရင်အရင်တော့ကတော့ကုန်ပြီးကပတ်စံလေး1000-2000နဲ့ထောင်းလို့ရမယ်။အခုကကုန်ပြီးထောင်းဖို့လောဘအားမယ်။အသိ20-30ရှိမှကုန်ပြီးထောင်းလို့ရမယ်။စတင်ပြီးဖြစ်တဲ့အတွက်ကျွန်တော်တို့အသေးစားလက်စားတွေလုပ်ငန်းတွေကိုခုန individual trading အလောက်ပါမစ်တူထုတ်ပေးရမယ်လောလောကူဖြစ်ရမယ်အဲ့ဒါတွေကတက်ဆိုင်ကဒီသားတွေမှာရှိတဲ့ကုန်သိမ်းများတဲ့ကဒီလိုလိုင်စင်ရဖို့လေးကိုကုန်သိမ်းများတဲ့ကိုအတူကိုထည့်ရမယ်လို့ဝင်ရမယ်လို့เนาะဓာရီအလုံးလဲကုန်သိမ်းများတဲ့နေရာမလုပ်တဲ့တော့ပူကြီးရမယ်စာပတ်စံတောင်းတဲ့နေစားအသင်းတွေဖြစ်နေတာဓာရီလည်းပြုနေရမယ်နောက်တစ်ချက်တရားမလုံရမယ်ကာသမားကနေပေါင်းပြီးတော့တကောင်းစစ်စည်းရေးဂိတ်မှာရှိတဲ့စစ်စည်းတာဝန်ကြတဲ့တာဝန်ရှိတဲ့ဌာနဆိုင်ရဲ့ဝန်ထမ်းတွေတော့လကောင်းကိုယ်ကိုယ်တိုင်တော့လကောင်းတခြားအာဏာပိုင်အဖွဲ့အစည်းတော့၎င်းပူးပေါင်းပြီးတော့အကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေအင်မတန်ကိုတားဆီးရမှာ။အဲ့ဒီအကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေကြောင့်အရေးသွေးတွေကိုလည်းမမှန်ကန်စစ်တဲ့ FD လို့အဖွဲ့မျိုးတွေရတယ်။ကြေကြေပြန့်ပြန့်ခိုင်ခိုင်မာမာနဲ့စစ်စစ်ကြအဖွဲ့အစည်းနိုင်တဲ့စစ်စစ်နိုင်တဲ့အဖွဲ့တွေဖြစ်ရမယ်။လမ်းမစားတဲ့အဖွဲ့တွေ၊ဗက်မလိုက်တဲ့အဖွဲ့တွေဖြစ်ရမယ်။အဲ့လိုဖွဲ့ချင်းတဲ့ပဲကျွန်တော်တို့ကဒါတင်သွင်းတဲ့ပစ္စည်းပြောတာမဟုတ်တင်ပို့တဲ့ပစ္စည်းတွေတူတူပဲ။မတချို့နေစားတဲ့တတိပါအရှိမောက်ဒီစားတွေမှာတက်လုံးတွေသွားတယ်ဘာသာပြောရဲကြောက်စိမ့်နေသွားတယ်ဆိုတာကဘာကြောင့်လဲအဲ့နေသားတွေမှာရှိတဲ့ကျွန်တော်တိုင်းနာအဖွဲ့တွေလားဒေသတွေမှာရှိတဲ့လုံခြုံရေးအဖွဲ့တွေလားနေသားတွေမှာရှိတဲ့ကုန်သွယ်တွေလားဒါတွေအလုံးကသူတို့ရဲ့လုပ်ငန်းတွေအမှကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသဆိုရင်သူတို့ရဲ့ကိုယ်ပိုင်ဒေသအေးချမ်းတာယာအောင်အုပ်ချုပ်တဲ့အလုပ်ဒါကျွန်တော်တို့ဟိုအဖွဲ့စည်းပုံအခြေခံထဲမှာပါတယ်ဒါမှခုနပြောလို့ရင်းနှီးမြှုပ်နှံမဲ့အပိုင်းကြရင်သူကဇယားတစ်တို့ဇယားနှင်းတို့နဲ့ပြန်နေစဉ်းစားပြီးတော့ပြည်တော်စုအစိုးရခုပြုတဲ့အပြင်ပြည်တော်စုအစိုးရစီကိုတင်ပေးရမယ်။ငါနေသားမှရှိတာပဲငါတို့ပဲအစဉ်ပြေလို့ကြီးလို့မယ်ဆိုတဲ့ practice ကိုဖြောက်ရမယ်။လုံနေတာတော့ကျွန်တော်အပြစ်ပြောတာမဟုတ်ဘူး။ဒါတွေအားလုံးကလွဲမားနေတာတွေကိုမပြင်စီ၍တရားမဝင်လုပ်ငန်းတွေတရားမဝင်တင်သွင်းတဲ့ပစ္စည်းတွေမပြောက်ဘူးမလျော့ဘူးပေါ့။မလျော့တဲ့အခါမှာနိုင်ငံတော်ကအခွန်နေနေတာလေ။အခွန်နေနေတာကတခုဒုတိယနေနေတာကတရားမဝင်ပစ္စည်းတွေတင်သွင်းလာတဲ့ဈေးဝါစားတော့ကောင်ဆာစားတော့သင့်မတဲ့အန္တရာယ်ကိမကင်စစ်စစ်နိုင်တဲ့အားနေသွားတယ်ဒါဒုတိယချက်တတိယချက်ကအဲ့ဒီပစ္စည်းတွေကဈေးပေါ်ပေါ်နဲ့ဝင်လာတယ်တွေ့အလွယ်တကူလှလှပပတွေဝင်လာတဲ့အတွက်ပြည်တွင်းမှာထုတ်လုပ်တဲ့သူတို့ရဲ့စင်တူရိုးမပစ္စည်းတွေကပြည်တွင်းထုတ်ကုန်တွေမရှင်နိုင်တဲ့အခါပြည်တွင်းဆက်စက်ရုပ်တွေပိတ်သွားတယ်ပြည်တွင်းထုတ်လုပ်တဲ့လုပ်ငန်းတွေမရှိတဲ့အခါမှာအလုပ်လက်မဲ့တွေပေါ်လာတယ်လုပ်လက်မဲ့တွေပေါ်လာတဲ့အခါမှာလူငယ်တွေကနေဆက်ပြန်ရောက်သွားတယ်နေဆက်မှာခုနပြောတဲ့တရားဝင်တင်တဲ့ကိုပစ္စည်းတွေထုတ်လုပ်တဲ့ဆက်ရုပ်တွေမှာတရားဝင်သွားလုပ်ရတဲ့ဘွားရောက်သွားတယ်မလူကုတ်ကူးတဲ့အလုပ်တွေပေါ်လာတယ်။ငွေစည်းဝါးတည်ဆောင်လာတွေပေါ်လာတယ်။ငွေကြီးခဝါချတဲ့အလုပ်တွေအများကြီးဖြစ်လာတယ်ဆိုတာကြီးကစိုးကျိုးရဇက်တိုက်ဖြစ်လာတဲ့အတွက်နေကြားဒေသ၅နိုင်ငံနဲ့ဆက်ဆက်နေတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံကလက်ရှိအစိုးရကနောင်တက်မဲ့အစိုးရတွေကဘယ်ဆိုရတက်တဲ့တရားဝင်လုပ်ငန်းကိုအလွယ်တကူလုပ်နိုင်အောင်လုပ်ပေးပါ။နောက်တစ်ခါတရားဝင်လုပ်ငန်းလုပ်တဲ့အခါမှာလည်းအားပေးကူညီပေးပါ။အဲဒါကဘန်စနစ်တွေကောင်းအောင်လုပ်ပေးပါ။နောက်ကလမ်းပန်းဆက်သွယ်ရေးကောင်းအောင်လုပ်ပေးပါ။ IT စနစ်တွေကောင်းအောင်လုပ်ပေးပါ။ Law Enforcement Mechanism ဆိုတဲ့စီဝါရေးလောက်တာပဲဖြစ်ဖြစ်เนาะဥတွေချိုးဖောက်ရင်ချိုးဖောက်တလောက်အေးအေးယူနိုင်တဲ့ practice ဖြစ်အောင်လုပ်ပေးပါ
အဲ့ဒါဆ ဆိုတော့အခက်ခဲနဲ့ဆက်ပြီးတော့လုပ်တင်တာတွေပေါ့နော်တစ်ချက်တည်းပြောသွားတာပေါ့ဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတက်လာတာအခုဆို16လရှိပြီပေါ့နော်16လဝင်ကျင်နေမှာအခုလုံးဖို့လိုအပ်နေတဲ့အခက်ခဲတွေတွေ့နေတယ်ဒါကအရင်ဟိုနှစ်ပေါင်း50ကျော်ပေါ့နော်ဒီကအုပ်ချုပ်မှုညံဖျင်းခဲ့တဲ့ခံစားရတဲ့နောက်ဆက်တွဲဖြစ်ရတယ်ပေါ့ဆိုးကျိုးတွေပေါ့ဆိုတော့ဒီ16လကာလအတွင်းမှာ NLD အစိုးရတရအနေနဲ့ဘာတွေများနေဆက်ကုန်တွေဖွင့်ပြအောင်ဆော့ဆော့အခက်ခဲတွေကိုကြုံတော့လည်းဘာတွေများလုပ်ခဲ့ပြီးပါလဲ
ဆော့ဆော့ဝန်ကြီးဌာနတွေကစူးစမ်းနေတာပဲကြာတူတူကြကြကောင်းမွန်လာတဲ့လုပ်ပင်းတိုင်တာတွေအ ਨੇ ချင်းတော့ကျွန်တော်တွေ့ရပါတယ်ဘာလဲဆိုတော့ခုနပြောလို့တူဦးချင်းလုပ်ငန်းတွေအားလုံးအလွယ်တကူပေးတယ်ဒါပေမဲ့တရားဝင်လုပ်ငန်းတော့မပပျောက်သေးဘူးတရားဝင်ကုန်စင်မှုကတော့မပပျောက်တရားဝင်ကုန်စင်မပပျောက်တာကဘာစင်းနှောင်းကြောင့်လဲပါတယ်တရားဝင်လုပ်ငန်းတွေအားလုံးမှာတော့ဟိုနေ့စဉ်သတင်းစာတွေမှာတော့ရေဘူးကိတ်မှာဘာတွေဖမ်းတယ်မရရံကိတ်မှာဘာတွေဖမ်းတယ်ဆိုတော့အမြင်တိုင်းတော့ပါနေတော့ပဲသူညာတော့လေ export လုပ်တာကော import လုပ်တာကောကတာဝန်ခံမှုတာဝန်ယူမှုအားနေသေးတယ်ဖမ်းယူနေတော့မရအောင်ဒါအားလုံးကဘာကြောင့် GPC ကိုတင်ဆွဲရဥပမာကျွန်တော်လွန်ခဲ့တဲ့2012ကနေကြာရောက်တဲ့အဲ့ခေတ်ကအစိုးရအဲ့ခေတ်ဝန်ကြီးနဲ့ကျွန်တော်ရောက်ခဲ့တယ်မော်တော်ဆိုင်ကယ်တွေကိုဝတ်တောက်တွေ့တာတနေ့တနေ့တရုတ်နယ်စပ်ကနေလူ906ဟာလာဝေါ်ဝေါ်နဲ့ဆိုင်ကယ်တစ်စီးမောင်းလာရင်ကယ်ရီကနောက်ထပ်ဆိုင်ကယ်တစ်စီးကဆိုင်ကယ်ပေါ်မှာပါတယ်ဒါပေမဲ့လူရာချီမောင်းတယ်အဲ့တော့ဘာကြောင့်ဖြစ်တာလဲကျွန်တော်လေ့လာလိုက်တော့ဆိုင်ကယ်တစ်စီးတင်သွင်းရင်ဇီဝကုသတင်သွင်းရင်1000ယူတယ်ကောက်ကုန်စီးတာလည်းစီစစ်က1000ယူတယ်လို့အောက်ကြီးမှပြောတဲ့ချိန်မှာအဲ့ဒီ on the spot ဝင်ကြီးရောဝင်ကြီးတာတဲ့ကုလကတူဝင်ကြီးဝင်ကြီးကဒါတွေဘလို့ကောက်ခိုင်းတယ်လဲဆို on the spot မကောက်မကောက်တော့ခုနပြောတဲ့တရားမဝင်တဲ့ဆိုင်ကယ်တစ်စီးကိုပို့လိုက်ရင်မန္တလေးရောက်3000ခွဲ4000ပဲကြာတယ်ပေါ်မှာလိုင်စင်ရှောက်ရင်တော့မှ4000ကျော်ရောက်သွားတော့ဆော်ရဆူလူတော်ကပုံမှန်လုပ်တဲ့တရားဝင်လုပ်တဲ့လုပ်ငန်းတွေမှာပေးဆောင်အောင်မဲ့အခွင့်အရေး procedure တွေမှာပေးရမဲ့လုံကုန်ကျစရိတ်အားလုံးစီတရားမဝင်လုပ်လို့ကုန်ကျစရိတ်ကပိုများနေတယ်ပိုပြီးအချိန်ကြီးကြန့်ကြာနေတယ်ပိုပြီးအရေးကြီးခံနေရမယ်ပိုပြီးတော့မလူလားတဲ့ပြဿနာအသေးအဖွားလေးကရင်ဆိုင်နေရမယ်ဝေကြီးဒီလိုအယောင်းဝယ်ရလဲဘန်တွေကတစ်စစ်မဟုတ်ပဲနဲ့တရားမဝင်နေရနဲ့လွှဲပို့နေရမယ်ဆိုရင်ဘလူးမှမလုပ်ဘူးပေးသွားမလဲအေဂျင့်ကအလိုက်တော့အေဂျင့်အလိုက်တာနဲ့တရားဝင်လုပ်ငန်းရောက်သွားပြောချင်တာကတရားဝင်လုပ်ငန်းတွေများများကိုဖြစ်တယ်နေတဲ့အားလုံးအပေးပါအ
ဲ့တော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့အားမပေးခဲ့လို့လားဒါလေးအခုဒီ
အားပေးဖို့ကျွန်တော်တို့အခုပြောဆိုနေပါတယ်ဒါပေမဲ့တစ်ဖက်တည်းတော့လက်ကိုတစ်ဖက်တည်းတော့တီးလို့မရဘူးအစိုးရဘက်ကတော့ဒါလေးအားလုံးတရားဝင်လုပ်ဖို့အော်နေပြီမဲ့လုပ်ငန်းရှင်တွေဘက်ကလည်းတရားဝင်လုပ်ငန်းပုံမှာပျော်မြူးနေတဲ့လုပ်ငန်းရှင်တွေကဒီလိုကြီးရှိနေတော့ကိုကိုယ်တိုင်မပြင်းမနေတော့ဘူးကြောင်ကျွန်တော်ကနှစ်ဖက်မြတ်တောင်ကျွန်တော်ပြောပြတာပါတရားမဝင်လုပ်ငန်းပေါ်မှာပဲကျင့်တတ်တာလေတရားမဝင်လုပ်ငန်းတရားဝင်လုပ်ငန်းတွေကြီးထွားလာမှကြောက်တဲ့လုပ်ငန်းရှင်တွေလည်းဒီလိုကြီးရှိနေတယ်အဲ့တော့ကျွန်တော်ကပြောတာပါမျိုးဆက်တွေစက်လိုက်စက်တိုက်ကျွန်တော်ကတရားမဝင်လုပ်ငန်းပေါ်မှာကျင့်တတ်နေတော့ပါလားအဲ့ဒါပါလဲဆိုခဏပြောတဲ့အရေးယူတာအားနည်းလို့ဖြစ်တာပေါ့နော်အဲ့တော့အရေးယူတဲ့အားနည်းအချက်အစားအရေးကိုတည်ကြည်ကြယူပေးပါအရေးယူရုံနဲ့ပေါ့လွယ်ကူအောင်လည်းလုပ်ပေးရမယ်တရားဝင်လုပ်ငန်းကိုစိုးစားတဲ့လုပ်တဲ့လူတွေကကာွယ်ပေးရမယ
်နေဆက်ကုန်သွယ်ရေးမှာတနေနဲ့တနေလာရဆိုတော့သူ့နေရာနဲ့သူလည်းမတူပါဘူး။ဟိုမှာတရုတ်နယ်စပ်ကပုံစံတစ်မျိုးဆိုတော့နည်းနည်းကွဲပြားမှုလေးတွေနဲ့အဲ့ဒါလေးနည်းနည်းထောက်ပြပေးပါ
။ကွဲပြားတာတော့ထောက်ပုံဒေတာရဲ့ဒေတာကလူနဲ့ဆိုင်တယ်ပေါ့နော်။သူ့နေရာတော့လေကျွန်တော်ပြောချင်တာကလူနယ်လည်းမဆိုင်ဘူး၊မူနယ်လည်းမဆိုင်ဘူးဆိုတာလေအဓိကစီမံခန့်ခွဲအုပ်ချုပ်တဲ့စနစ်မှန်ဖို့လိုပါတယ်။စီဝါကူဆန်းရေးကူတာနဲ့ရောင်းဝယ်တဲ့လုပ်ငန်းတွေမှာဆက်ဆက်နေတဲ့ဌာနစီဝါကူဆန်းဝန်ကြီးဌာနကုဆောင်ရေးဝန်ကြီးဌာနကနပြောအကောက်ကုံဦးစီးဌာနကနဗန်စတဲ့ပြည်သေးကြီးစသည်ဖြင့်ဓာရီအားလုံးကတက်ညီလက်ညီနဲ့စီကံပေါင်းလေးရပဲလုပ်ပေးဖို့လိုပါတယ်ဌာနတိုင်းမှာလို့လို့အားနေတာရှိသလိုအားသာတဲ့ဌာနတွေရှိဘယ်နဲ့ဆိုတော့လုပ်နေတယ်ဒါပေမဲ့ဒီနေ့ထိအားမရနေဘူးကနပြောတဲ့ဟိုစီမံမန္တန်ဝန်ကြီးဌာနတော်တော်လေးကြိုးစားပြင်နေပါတယ်မတ်စနစ်ခေါ်တဲ့ဂျပန်ကြီးကူညီပေးတဲ့ဓာရီအားလုံးနေကြတင်တာမှာတင်နေပါပြီဒီအကောက်ကုံဦးစီးဌာနရဲ့ procedure တွေကိုတက်တအောင်ညံအောင်နော် IT စနစ်တွေတုံးနေတယ်အဲ့လိုပဲစီဝါကုသမှုကြီးဌာနနဲ့သူတို့လုံနိုင်တာတွေတော့လုံနေတာအဲ့လိုပဲဟိုတခြားဟိုတည်ယူပုံစံလုပ်ငန်းတွေမှာလည်းသူတို့လမ်းပန်းဆက်တွေကြီးတွေဂိတ်ကြီးချုပ်နိုင်ချုပ်ဟိုဒါတွေအားလုံးတော့လုံနေတယ်သူညာတော့ခဏလိုက်ပါဆောင်ရတဲ့လုပ်ငန်းရှင်ဘက်ကအားနေတိုးရကသွေးဆောင်ဖြောင်းပြခြင်းတဲ့လုပ်ငန်းရှင်တွေကိုယ်တိုင်ဖွဲ့စည်းကြတဲ့အတင်းတွေမှာတာဝန်ရှိပါတယ်အတင်းတွေမှာလည်းဒါတွေအားလုံးကိုစနစ်ကျလုပ်ဖို့စနစ်ကျမလုပ်တဲ့လူတွေအားလုံးနဲ့အချင်းချင်းမဖာမဖုံးမဲနဲ့ပေါ်ထုတ်ပေးဖို့လိုပါတယ်
ခုပေါ့နော်ဒီအစိုးရလက်ထက်မှာပဲဒီအစိုးရမသိဘဲနဲ့တခြားနိုင်ငံကိုတရားမဝင်ရောင်းဝယ်နေတဲ့ပစ္စည်းတွေရှိပါတယ်တချို့ဒေတာတွေမှာဒါတွေနဲ့ပတ်သက်ပြီးတော့ဥပမာဆိုရင်ဒီတပ်တုသူ့ဖော်ရေးနေရာမှာပေါ့နော်ဒီအစိုးရလက်အောက်ကနေပြီးတော့သွားတာမဟုတ်ဘဲနဲ့ ဒီနေဆက်မှာစစလို့လက်နက်ကင်အဖွဲ့အစည်းတွေရှိတယ်။သူတို့ကဦးစီးပြီးလုပ်နေတာတွေရှိပါတယ်။ဆိုတော့ဒါရင်နဲ့ပတ်သက်ပြီးတော့ဟိုဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘလို့ထိန်းချုပ်ဖို့များစဉ်းစား
တာ။ဒါကြောင့်ကျွန်တော်တို့ကသွားနေတာလေ။ Peace process ဆိုတဲ့ငြိမ်းချမ်းရေးကိုသွားနေတာပါ။ငြိမ်းချမ်းရေးသွားတဲ့အခါမှာနေကြာဒေသတွေမှာအုပ်ချုပ်ခွင့်ရတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့တိုင်းသားတွေဟာတရားဝင်စီးပွားရေးလုပ်ငန်းတွေလုပ်ဖို့သူတို့မှာဒီဥပဒေတွေတီတော်စုအစိုးရနဲ့ချမှတ်ပေးပြီးတော့ရင်းနှီးမြှုပ်နှံနေတဲ့အခွင့်အလမ်းတွေပေးဖို့လိုပါတယ်။ဥပမာအမြင်ကရင်တကုတ်တစ်ခက်တစ်ခါကရင်ယူရတဲ့သူတို့တရားမစီးပွားလုပ်ငန်းတွေလုပ်နေရမယ်။တစ်တေပို့လေကြောက်တေပို့လေ။ဒါပေမဲ့ငြိမ်းချမ်းရေးအချိန်မှာသူတို့တရားဝင်စီးပွားရေးအဖွဲ့အစည်းတွေတည်ထောင်ပေးလိုက်တယ်။တရားဝင်ကုမ္ပဏီတွေလုပ်တယ်။ကုမ္ပဏီလုပ်ငန်းတွေရတယ်တက်ဆိုင်ရရတဲ့ပတ်စံတွေဆိုအခွင့်ဆောင်တယ်။နိုင်ငံတော်ရတဲ့အခွင့်ကိုဒီဒေတာဖွံ့ဖြိုးမှုကိုပြည်내စိုးရအောင်ပြန်ခွဲဝေပေးတယ်ဆိုတော့အနည်းအရသာအဲ့ဒီရဲ့လုပ်ငန်းစောင့်တာတွေကိုသူတို့နားလည်အောင်ပြောအောင်လူတော်ကတရားမဝင်လုပ်ငန်းနေနဲ့လုပ်တဲ့အတွက်တစ်ဖက်ဝယ်သူရဲ့ဈေးနှုန်းညုံနေခံရတယ်။ကဘာလည်းအတိမမပြူ။ကဘာရဲ့ရောင်းဝယ်မှုဒီ international trade ဟို practice တွေအသည့်တွေလည်းမကိုက်ဘူး။အဲ့ဒါကြီးအလုံးကကိုယ့်ဘက်ကအလွယ်တကူရတဲ့အကျိုးအမြတ်လေးကိုကြည့်ပြီးတော့ဒါကြီးကိုဆက်လက်ဆောင်ရွက်နေမယ်ဆိုတော့တစ်ဈေးမှမရဘူး။ရောင်းစစ်နဲ့မှားတဲ့ကြောင့်ငွေကြေးရတယ်တရားဝင်မဝင်လာဘူး။တရားဝင်အခွန်မဆောင်နိုင်ဘူး။တရားဝင်ခုံမဆောင်တဲ့ဆိုတိုက်ပြီးမှအခွန်နေတဲ့အတွက်အဲ့ဒီတဲ့ဖွံ့ဖြိုးဖို့မလုပ်နိုင်ဘူး။ဒါတွေအားလုံးရဲ့စိုးကျိုးတွေပျောက်အောင်လို့အားလုံးတရားဝင်လို့ခုနဖက်ဒရယ်မူဝါဒတွေလာတဲ့အခါမှာအခွန်စနစ်တွေခွဲဝေပေးမယ်။တရားစာစားတွေရဲ့ရရှိတဲ့အကျိုးအမြတ်တွေခွဲဝေပေးမယ်ဆိုတဲ့အပေါ်မှာအားလုံးကလူဆက်တင်မှာတာတာရာရာနဲ့လှုပ်ရှင်ကျွန်တော်တန်ရာတန်ရာပစ္စည်းကိုလည်းရောင်းနိုင်မယ်။တန်ရာတန်ရာပစ္စည်းတွေကို